အနာသိမ်းထားတဲ့စစ်ကောင်စီရဲ့တပ်တွေနဲ့ဒေသခံပြည်သူ့ကာကွယ်ရေးတပ်တွေအကြားရှမ်းပြည်နယ်၊ကယားပြည်နယ်နဲ့ချင်းပြည်နယ်တွေမှာတိုက်ပွဲတွေဆက်ဖြစ်နေပါတယ်။မိုးပြဲမျိုးကတိုက်ပွဲတွေကြောင့်အိမ်တချို့မီးလောင်ခဲ့ပါတယ်။မင်းတပ်ဖက်မှာတော့အင်အားနဲ့ထိုးစစ်ဆင်တိုက်ခိုက်နေပါတယ်။တိုက်ပွဲအခြေအနေတွေကြောင့် VOA မြန်မာပိုင်းသတင်းတောက်နိုင်ကွင့်အင်အားသတင်းပေးပို့ထားပါခင်ဗျာ။ရှမ်းပြည်နယ်မိုးပြဲမျိုးနယ်ချင်းပြည်နယ်မင်းတပ်မျိုးနယ်တို့မှာစစ်တပ်နဲ့ဒေသခံလုံခြုံရေးဖွဲ့တွေကြားတိုက်ခိုက်မှုတွေဆက်ရှိနေပါတယ်။
မိုးပြင်းမြို့မှာဒီနေ့စွန်လ9ရက်နေ့ဖြစ်နေတဲ့တိုက်ပွဲကြောင်းမိုးပြင်းမြို့ခံလူကအခုလိုပြောပြပါတယ်။မိုးပြင်းမြို့မှာနေ့အနေထားကတော့နာမည်တော်သူတော်ဖိထားတော်ရှိတယ်တနင်္ဂနွေနေ့မှာဆက်ပြီးတန်ကြာလူကိုကြားရန်ဆယ်မိတစ်ခါချာဟိုလေးနဲ့ကြည်တန်တော့တန်နေရတယ်အဲအတန်တော့ဖိထားတဲ့ပုံမျိုးတော့ရှိတယ်။စွန်လ6ရက်နေ့ကလည်းမိုးပြင်းမြို့မှာတိုက်ခိုက်တိုက်ခတ်မှုတွေကြောင့်နေအိမ်
ခံတယောက်ကပြောပါတယ်
မင်းကမလန်ဆိုင်ပေါ်ရှိတဲ့မင်းရဲ့ပြေတော့အဲမင်းတို့ခေါင်းလုံးရှိတော့ပါဘူး။ဘူဘီချာချောင်းစစ်တပ်ကြီးပါလာဆက်တာပေါ့။အခုဖုန်းမှာဒီနေ့ကြည့်ကြလို့ပြောရမယ်။ဒါကဖြားအဝင်ဝင်ချက်ပါဘူး။အခြေရဘူးပေါ့။ဒီနေ့ကြည့်တော့ချောင
်းဖဲခုံမြုပ်ချီရောဘလို့ဆူတောင်းပြီးလွတ်မဲ့တော့ဖရာရှိခိုးကျောင်းသားမှာလက်လက်ကြီးကြီးကြားရပောက်ကွဲခဲ့လို့ထိခိုက်ပျက်စီးမှုရှိခဲ့ပါတယ်။မိုးပြဲမြို့တွင်ဇွန်လ6ရက်နေ့ကတိုက်ပွဲတွေတွင်စစ်တပ်ကဒေသခံတွေကိုလူသားတိုင်းတွင်အုံပြုတာနေအိမ်တွေကိုမိရှုဖြစ်စည်းတာပြုလုပ်ခဲ့တယ်လို့ဂရင်းနီမျိုးရာကာကွယ်ရေး KPDF ဖွဲ့ကထုတ်ပြန်ထားပေမဲ့ VOA ကတီးခြားသည်ပြုလို့မရပါဘူးစစ်ကောင်စီကမေးမြန်းဖို့ဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်လို့မရခဲ့ပါဘူးရှမ်းပြည်နယ်တောင်ပိုင်းကမိုးပြဲမြို့မှာမေလ23ရက်နေ့ကစပြီးနှစ်ဖက်ကြားတိုက်ပွဲတွေဖြစ်ပွားနေတာဖြစ်ပါတယ်တခါကြားပြည်နယ်ဒီမော့ဆူမြို့မှာလည်းမနေ့ကတိုက်ပွဲကြောင့်နေအိမ်တွေမိလောင်ခဲ့ပါတယ်
ဒီကဖြစ်လိကလို့ကြောက်လို့ရှိရှိတော့တော့လုံးဆက်တော့ပါတော့မြတ်ပေါ်ရဲ့လို့ဆိုတော့ဆရာကြောင့်ဖြစ်တဲ့ဒီဖြစ်ပစ္စည်းလုံးညောင်
းမနေ့တုန်းကဒီမော့ဆူမြို့တွင်ပြေကမှုမှာတော့စစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပြေကမှုကြောင့် PDF ဖွဲ့ဘက်ကတအူးကြဆုံးပြီးနှစ်ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ကရင်နီမျိုးရာကာကွယ်ရေး KNDF ပြန်ကြားရေးဖွဲ့ကထုတ်ပြန်ပါတယ်ဧပြီလကတည်းကတိုက်ပွဲတွေဆက်ဖြစ်နေတဲ့ချင်းမြင့်နယ်မင်တာမြို့ဘက်မှာတော့မင်တာပြည်သူ့ကာကွယ်ရေးတပ်ဖွဲ့ CDF ရှိတဲ့နေရာပေါ်စစ်တပ်ကစစ်ကြောင်း၃ကြောင်းနဲ့သုံးစစ်ဆင်လို့မနေ့ကတိုက်ပွဲဖြစ်ပွားခဲ့တယ်လို့မင်တာ CDF ခေါင်းဆောင်လူကပြောပါတယ
်မနေ့ကဖြစ်တာတော့နေရာကဖယားတခန့်ရဲ့ရှက်ရဲ့နောက်တနေရာကရေရော့နယ်လုံရှက်အဲ့ရနေရတော့ကတ်နေတာပေါ့နော်စစ်တပ်ကလည်းတပ်ဖြတ်ပြီးတော့သုံးနေရဘူးသုံးရမှာသုံးစစ်ဆင်တဲ့နေရာမှာစစ်တပ်ကစုစုပေါင်း50လောက်ကြားတယ်လို့ပြောတယ်။တရားရတဲ့လူတော်တော်များတယ်လို့ပြောတယ်။ဒီလူဖက်က3ယောက်ကြားတယ်။တရားရတဲ့လူကတော့20လောက်ရှိတယ်။ဒီလူဖက်ကပေါ့နော်
။မနေ့ကတိုက်ပွဲမှာစစ်တပ်ကထိခိုက်ကြဆုံးမှုများတယ်လို့မင်းသား CDF ဖွဲ့ကပြောပေမဲ့ VOA အနေနဲ့သိချာသိမပြုတ်နိုင်သေးပါဘူး။တိုက်ပွဲကြောင့်နီးနားမှာရှိတဲ့ကီးတာရွာနဲ့ခွဲလုံရွာကစစ်ချောင်းရွာကရွာသားတွေစခန်းကနေထပ်မံထွက်ပြေးနေရတယ်လို့သူကဆိုပါတယ်။မင်းတမျိုးနယ်မှာဧပြီလ24ရက်နေ့ကစစ်အာဏာရှင်စန့်ကျင်ရေးဆန္ဒပြသူတို့ကိုစစ်တပ်ကဖမ်းဆီးခဲ့တာကြောင့်စစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်တွေအပြန်အလှန်ပြစ်ကတ်မှုတွေစတင်ခဲ့တာပါ။မေလ23ရက်နေ့ညပိုင်းမှာစစ်အုပ်ချုပ်ရေးထုတ်ပြန်ခဲ့ပြီးနောက်ပိုင်းစစ်ကောင်စီဘက်ကအပြင်းထန်ထိုးစစ်ဆင်မှုတွေကြောင့်မင်းသားမျိုးကပြည်သူ14ပါးလောက်ဟာစစ်ဘေးတိမ်းရှောင်နေရပါတယ်ခင်ဗျာ
။နိုင်ငံကိုပြောပြပေးခဲ့တာပါခင်ဗျာ။